ဒီကနေ့ကာလမှာရှစ်လေးလုံးလှုပ်ရှားမှုကြီးပေါ်ပေါက်ခဲ့တာနှစ်ပေါင်း30ပြည့်တော့မှာဖြစ်ပေမဲ့အဲ့ဒီလှုပ်ရှားမှုကြီးရဲ့တောင်းဆိုချက်တွေအခုချိန်ထိအပြည့်အဝခံစားကြရတဲ့အနေအထားမျိုးမှာမရှိသေးပါဘူး။ဒီကနေ့ကာလမှာရှစ်လေးလုံးလှုပ်ရှားမှုကြီးဖြစ်လာအောင်အဓိကတွန်းအားပေးဦးဆောင်ခဲ့သူတွေဘလို့အခြေအနေမျိုးတွေကိုဖြတ်တန်းနေရပါသလဲ။ရှစ်ဆက်ပြီးတော့ရှောက်ကြမယ်ခီ တ်ထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံတမိုင်းမှာလွတ်လပ်ရေးတိုက်ပွဲကာလပြီးရင်ရှင်လင်းလို့အရေးတော်ပုံဟာအကြီးမားဆုံးဒီမိုကရေစီရေးလူထုလှုပ်ရှားမှုတမိုင်းအဖြစ်သတ်မှတ်ခံထားရပါတယ်ရှင်လင်းလို့လှုပ်ရှားမှုကြောင့်နှစ်ပေါင်း26နှစ်ကြာအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်နေဝင်ဦးဆောင်တဲ့တပါတီအာဏာရှင်စနစ်ကိုဖျောက်ချနိုင်ခဲ့ပေမဲ့စစ်တပ်ရဲ့အကြမ်းဖက်အာဏာသိမ်းမှုကြောင့်လူပေါင်းထောင်နဲ့ချီပြစ်တက်ခံခဲ့ရတယ်လို့တိုင်းပြည်ဟာလည်းစစ်အုပ်ချုပ်ရေးအောက်နှစ်ပေါင်း20ကျော်ပြန်ရောက်ခဲ့ရပါတယ်ဒီမိုကရေစီစနစ်ထွန်းကားဖို့အချိန်ထိမရောက်နိုင်ခဲ့တဲ့အခြေအနေကိုတမိုင်းပညာရှင်ဦးအောင်ခင်သုံးသပ်တာကတော့
ဒီရှင်လေးလုံးကဒီစစ်အာဏာရှင်အဆောက်အုံကြီးပြိုကျသွားပြီနဲ့တွားပြီးတော့ဆင်တူလာတော့ကျွန်တော်တို့ဒီ19ရာစုနှစ်ကပြင်သစ်တော်လာရင်မှဒီရှင်ဟောင်းအဆောက်အုံပြိုကျသွားပြီနဲ့လေအဲ့ဒီပြိုကျသွားတဲ့နောက်ပိုင်းမှာဒီ Reign of Terror ဆိုတဲ့ဒီအကြမ်းဖက်တဲ့ကစ်ကြီးပေါ်လာတာဗမာပြည်မှာဆိုရင်တော့ဒီစစ်အစိုးရကေပေါ်စစ်အစိုးရအနည်းနဲ့ဆက်တော့ရှင်လေးလုံးအရေးတော်ပုံဖြစ်ပြီးတဲ့နောက်ပိုင်းမှာဒီစေစိုးကအနည်းငယ်ဆယ်အကြမ်းဖက်အုပ်ချုပ်တဲ့အတွေ့ဒီမိုကရေစီတော်လှန်ရေးမှာလိုအပ်တဲ့အသွေးအခေါ်တော်လှန်ရေးဆိုတာမပေါ်ပေါက်ခဲ့တဲ့ဒီမြေရောက်ရှိုးသွားတယ
်တပါတီအာဏာရှင်စနစ်ကနေဒီမိုကရေစီပါတီစုံစနစ်ပြောင်းလဲဖို့တတိုင်းပြည်လုံးလှဲနေလေအောင်မြင်းဆောင်မကျန်လမ်းမရီပေါ်ထွက်ပြီးဆန္ဒပြခဲ့ကြတဲ့ရှင်လေးလုံးလှုပ်ရှားမှုကြီးကိုစစ်တပ်ကပြစ်ခတ်ဖြိုခွဲနှိမ်နင်းခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းနိုင်ခဲ့တာအပါအဝင်အခြားရလဒ်တွေလည်းထွက်ပေါ်ခဲ့ပါတယ်1990ရွေးကောက်ပွဲမှာ NLD အမတ်အဖြစ်ရွေးကောက်ခံခဲ့ရတယ်လို့ NCGUB အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရမှလည်းဝင်ကြီးတဦးအနေနဲ့တာဝန်ယူခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော့
NLD ကတော့အစိုးရဖြစ်လာတယ်အနာရပါတီဖြစ်လာတယ်အလားတူကျန်တဲ့တချို့လည်းပါတီဖွဲ့စည်းနာမည်နဲ့တည်ထောင်ကြတယ်တခုကတော့နိုင်ငံရေးပါတီလိုင်းပေါ့နောက်တစ်ခုကတော့တချို့ကအခုချိန်ဒီ activist ဆိုတဲ့တကြလှုပ်ရှားသူလိုက်มาပဲဆက်ရှိနေကြသေးတယ်ခင်ဗျအဲ့တော့ဒီနေ့ကာလနှစ်30ကာလမှာဖြစ်လာတာတွေအမလို့အမရတာတွေနဲ့မြုပ်လင်းကြလောက်မဖြစ်လာတာတွေဒီကတော့တဘာဝကြပါတယ်အဲသို့တော်လည်းပဲတပီလုံးတိုင်းတာနဲ့ရှိတဲ့အင်အားစုတွေကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်လာနိုင်တဲ့အင်အားစုလည်းရှိတယ်လို့ဆက်ပြီးတော့လှုပ်ရှားနေတဲ့အင်အားစုတွေလည်းရှိလာတယ
်။ဒါပြင်လက်ရှိမြန်မာနိုင်ငံကြီးဟာအဖြူအမင်းနှစ်ခုထဲမှာပဲလုံးပန်းနေတဲ့အတွက်ဥဆောင်မှုအရေးချင်းရှိတဲ့လူငယ်တွေအတွက်နေရာမရနိုင်ပဲဖြစ်နေတယ်လို့ပါတီကြီးဖြစ်တဲ့ NLD အနေနဲ့လည်းလူငယ်တွေရဲ့အင်အားတွေကိုအတုံးချနိုင်စွမ်းမရှိဘူးလို့ဒေါက်တာတင့်ဆွေကမြင်ပါတယ်။အထူးသဖြင့်တိုင်းပြည်မှာအတွေ့အခေါ်အရာလည်းအခုမှပြန်ပြီးတည်ဆောက်နေရခြင်းဖြစ်တယ်လို့ဦးအောင်ခင်ကပြောပါတယ်
။အခုပြန်ပြီးတော့ဖြစ်တဲ့အချိန်ကာလအတွေ့အကြုံတော်လိုက်ပြန်ဆနေတာပဲအဲ့တော့ဒီတဲမှာမာရာရှိရင်မာနာရှိပဲအမျိုးစုံပေါ့လေအဲ့တော့ဒီကနေတဖြည်းဖြည်းလေးနဲ့ဟိုတဖြည်း evolve ဖြစ်လာမှာပဲအဲ့တော့စာနေစင်းနဲ့ပုံဝင်လေးရှိတဲ့တော့ရှိလာတဲ့အခါကျတော့ဒီအတွေ့အကြုံတော်တာနှစ်ပေါင်းကြာမယ်ဘာလို့ဆိုဒီဒီမိုကရေစီသဘောတရားအခုမှစလာတာဟိုရှင်းသေးလုံးပြီးတဲ့နောက်ပိုင်းမှာစရမှာစစ်တပ်ကဝင်ပြီးတော့အာဏာသိမ်းတဲ့အခါကျတော့အနည်း20လောက်ပြတ်ပြီးမှအခုကပြန်ဆတဲ့အခါမှာအတွေ့အကြုံတော်လိုက်ရတာတော်တော်ကြီးကိုအချိန်ယူရတယ
်။ကမ္ဘာနိုင်ငံတွေရဲ့ခေတ်စနစ်ပြောင်းလဲတဲ့တမိုင်းကြောင်းကိုကြည့်ရင်နှစ်ပေါင်းများစွာကြာခဲ့တယ်လို့အခုမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းလဲရေးနှစ်ပေါင်း30ကာလရှိခဲ့ပြီးနောက်နိုင်ငံရေးအရရင့်ကျက်မှုနဲ့အခြားအတွေ့အခေါ်စနစ်တွေကအစပြုပြင်ပြောင်းလဲတည်ဆောက်သွားရမှာဖြစ်တယ်လို့ဦးအောင်ခင်ကမြင်ပါတယ်။88မျိုးဆက်တွေအနေနဲ့ရှေ့ဆက်လျှောက်ကြရမယ့်ခီးလန်းအတွက်အဓိကလိုအပ်ချက်နဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
တကယ်ပဲတိုင်းပြည်ကိုအကျိုးရှိတဲ့အင်အားစုဖြစ်လာဖို့ဟိုစူးစမ်းကြဖို့ဟိုလိုရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲတစ်ချိန်တည်းမှာဒီလူငယ်အင်အားအဲ့ဒီချိန်ကလည်းလူငယ်အင်အားစုကျောင်းသားအင်အားစုကဦးဆောင်နေတာဟုတ်အခုလူငယ်အင်အားစုကျောင်းသားအင်အားစုတွေကိုဟလာမှန်ကန်တဲ့ပြုစုပျိုးထောင်မှုရှိမှသာလျှင်တိုင်းပြည်အတွက်ကောင်းပါတယ်။အဲ့တော့တိုင်းပြည်တစ်ခုလုံးနဲ့ချီတဲ့လူငယ်မျိုးဆက်တစ်တီပြုစုပျိုးထောင်ပညာပေးရေးတွေကိုဟိုလှုပ်တင်ကြတယ်လို့ကျွန်တော်ယူဆရှိပါတယ်
။နှစ်30ပြည့်ထူးခြားချက်အဖြစ်ရှင်လင်းလုံးလူမှုလှုပ်ရှားမှုကြီးတည်တည်ခဲ့တဲ့နေရာလို့ပြောလို့ရတဲ့ရန်ကုန်တက္ကသိုလ်နယ်မြေထဲမှာအခမ်းအနားကိုပထမဆုံးအကျင်းကျင်းပခွင့်ရလိုက်တာဖြစ်ပါတယ်။ အခမ်းအနားကိုတက်ရောက်ဖို့လဲသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဒုသမရဦးမြင့်ဆွေပြည်ချိုင်းဝင်ကြီးဦးဖေမြင့်တို့ကိုဥဆောင်ကျင်းပမဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကိုယ်တိုင်တွားရောက်တွေ့ဆုံဖိတ်ကြားခဲ့ပါတယ်။နှစ်30ပြည့်ရှစ်လေးလုံးအခမ်းအနားကိုတော့ဒီကနေ့ဩဂုတ်လ6ရက်နေ့ကနေ7ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်ရှင်။